တိရိလင်္ကာနိုင်ငံမှာတော့ဒီအချိန်ဆောကျွင်းပါတဲ့ရွေးကောက်ပွဲမှာသမရအနုရာကုမရာဒစ်နာရာကေးရဲ့ဒီညွန်ပေါင်းအဖွဲ့ကလွှတ်တော်မှာအများစုအနိုင်ရသွားပါတယ်။ဒီကနေ့တောက်ချာနေ့အထိမဲ60ရာခိုင်နှုန်းကျော်ရေးတွက်ပြီးချိန်မှာအမျိုးသားပြည်သူအာဏာ NPP ညွန်ပေါင်းအဖွဲ့ကလွှတ်တော်မှာ3ပုံ2ပုံအနိုင်ရထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မနေ့ကြတာရင်းနေ့ကရွေးကောက်ပွဲမကျင်းပခင်အထိလက်ဝဲရိမ့်တဲ့ NPP ညွန်ပေါင်းအဖွဲ့ကလွှတ်တော်အမတ်နေရာ3နေရာသာရှိခဲ့တာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲမှာခုလိုသမ္မတရဲ့ညွန်ပေါင်းအဖွဲ့ကအနိုင်ရခဲ့တာကြောင့်ရွေးကောက်ပွဲကတိပေးထားတဲ့အတိုင်းစည်ရဲမွဲတင်မှုနဲ့အာခတိလိုက်စားမှုတိုက်ဖျက်ရေးတွေကိုဆောင်ရွက်နိုင်တော့မှာဖြစ်ပါတယ်။နိုင်ငံရေးသမားမဟုတ်တဲ့ဒီဒစ်နာရာကေးဟာလည်းစက်တင်ဘာလမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တိဗီလင်ကနိုင်ငံဟာ2022ခုနှစ်မှာနိုင်ငံခြားအခြေအနေတွေပြန်မဆက်နိုင်လို့နိုင်ငံဒေဝါလီခံခဲ့ရတဲ့အထိအဆိုးဆုံးစီးပွားရေးအချက်အလက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာလည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ချင်းငွေနဲ့အစီအစဉ်တွေကိုလဲပတ်နေရတာပါ။အရင်သမရာဟောင်းနဲ့ IMF သဘောတူထားတဲ့ငွေချေးသဘောတူညီမှုဟာပြည်သူတွေပေါ်မှာဝင်ပြီးလွန်လာကြောင်းသိတာတဲ့အပြောင်းလဲတွေနဲ့သဘောတူညီမှုအသစ်အဆိုပြုမယ်လို့သမရာဒစ်နာရာဂေးကရွေးကောက်ပွဲမဲဆွယ်စဉ်မှာကတိပေးခဲ့ပါတယ်ရှင်။